ရခိုင်ပြည်နယ်စစ်တွေစစ်ကမ်းကနေအိန္ဒိယအရှေ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့ကလဒန်မြစ်ဘက်ဆုံကုန်းစီပို့ဆောင်ရေးစီမံကိန်းကိုပြီးစီးအောင်လုပ်ဖို့ကြိုးပမ်းနေကြောင်းအိန္ဒိယအစိုးရဖွဲ့ကဒီရက်ပိုင်းနဲ့ပြောပါတယ်။အလားတူထိုင်းအစိုးရကလည်းထိုင်းမြန်မာအာရှလမ်းမကြီးကိုပြင်ဆင်ပြီးပြန်ဖွဲ့ဖို့ဆန္ဒရှိနေကြောင်းမကြာသေးခင်ကပြောထားပါတယ်။ရခိုင်နဲ့ကရင်ပြည်နယ်ပါဝင်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားနေချိန်မှာအိန္ဒိယနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်ရေးအလားအလာဘလို့ရှိပါကြလဲ။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ကပြောပြပေးပါမယ
်။ဤရင်းစစ်ကြောင့်ရက်တက်နေတဲ့ရခိုင်ပြည်နယ်ကအိန္ဒိယရဲ့စိတ်ကမ်းတည်ဆောက်ရေးစီမံကိန်းတွေပြန်စနိုင်ဖို့အာဏာပိုင်တွေနဲ့စကားပြောနေတယ်လို့အိန္ဒိယစိတ်ကမ်းနဲ့ရေချောင်းပို့ဆောင်ရေးဝန်ကြီးဆာဗနန္ဒာဆိုနိုဝါကသတင်းဌာနတွေကိုတင်းနှံလာတွေကပြောပါတယ်။စစ်တွေစိတ်ကမ်းကိုလက်ရှိအာဏာသိမ်းမြန်မာစစ်ကောင်စီကထိန်းချုပ်ထားပေမဲ့ကလဒန်မြစ်တစ်လျှောက်ကိုတော့အာရခတပ်တော် AA ကထိန်းချုပ်ထားတာပါ။ဒါကြောင့်အိန္ဒိယအနေနဲ့ဒီစီမံကိန်းအကောင့်ထဲပို့ဖို့ဆိုရင်သက်ဆိုင်သူအားလုံးနဲ့စကားပြောရလိမ့်မယ်လို့နိုင်ငံရေးလှိလာသုံးတဲ့သူဦးဖြေတန်းကဆိုပါတယ
်။အိန္ဒိယနဲ့ဆိုင်ရမနဲ့လမ်းကတော့အစ်အားဆက်တက်တဲ့ပြည်သူအောက်ကိုလုံးဝကြီးရောက်နေတယ်လို့ပြောလို့ရတယ်။စစ်တင်မှုကိုရှာမှတ်တိုင်းတော့မှအလိပ်ချနိုင်သေးတယ်ပေါ့။စစ်တင်ရသူမျိုးတမျိုးလေးရဲ့ကြံလို့ကြံတဲ့လမ်းသုံးဖို့မပေါ်အဲ့အားကအားဆက်တက်တဲ့ဆင်းမရှိရဲ့။အဲ့နောက်ပြီးတော့အဲ့ဒီလမ်းကြီးကကွဲထွက်ပြီးတော့ရှောင်းမျိုးနေကိုလည်းတော်လို့ရတယ်။စစ်တင်မှုကတော့ဒီလိုလေအပြင်ကတည်းကအဲကျုံးပေါ်မှာစီးပြီးကြံနေတာပေါ့။အဲ့လိုရှိနေတဲ့ရှောင်းမျိုးရှင်တော့အားဆက်တက်တော့လည်းမပူပေါင်းမဆောင်လည်းပဲအဲလူလူမရနိုင်တဲ့အနေတိုင်းရှိတယ်။နှစ်ဖွဲ့ဆိုင်နဲ့လုံမလား၊သုံးဖွဲ့ဆိုင်နဲ့လုံမလားစောင့်ကြည့်ရမယ်တော်လို့ရှိပါတယ်။
ကလဒန်ဘက်ဆုံကုန်စည်ပို့ဆောင်ရေးစီမံကိန်းကိုအိန္ဒိယကရခိုင်ပြည်နယ်မှာ2009ခုနှစ်ကစပြီးလုပ်ခဲ့တာပါစစ်တွေစိတ်ကမ်းကနေချင်းပြည်နယ်ပလောဝမြို့ကိုဖြတ်ပြီးသူတို့ကုန်းတွင်းပိုင်းပိတ်အရှိမြောက်ပိုင်းကပြည်နယ်တွေနဲ့ဆက်သွယ်ဖို့ဖြစ်ပါတယ်တချို့ကလည်းအိန္ဒိယဘိုးအစိုးရကသူတို့နိုင်ငံရေးရဲ့အကျိုးစီးပွားအတွက်အာရခတပ်တော် AA ကိုအတိမတ်ပြုဆွေးနွေးခြင်းနဲ့သဘောထားတွေရှိနေတယ်လို့ပြောပါတယ်ဒီတော့တွင်ထိုင်းနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနိုင်ငံနဲ့ကုန်သွယ်ရေးမှာအဓိကကျတဲ့အာရှလမ်းကိုပြင်ဆင်ပေးဖို့ဆန္ဒရှိတယ်ဆိုတာပြောခဲ့ပါတယ်။ဒီလမ်းကမြန်မာပြည်ကိုဖြတ်ပြီးအိန္ဒိယနယ်စပ်သခိုင်းတိုင်းတမူးမြို့အထိမိုင်900ကျော်ရှည်လျားတာပါ။နှစ်နိုင်ငံနယ်စပ်ကုန်သွယ်တွေကလည်းဒီလမ်းကိုပြန်ဖွင့်ဖို့ကရင်ပြည်နယ်တွေကလက်နက်ကင်တွေနဲ့ညှိနှိုင်းနေတယ်လို့လည်းတချို့ကဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေကစစ်ကောင်စီနဲ့ဆက်ဆံရေးပြန်ပြီးတိစောက်နေတာကိုတွေ့နေရကြောင်းထိုင်းနိုင်ငံရေးကျွမ်းကျင်သူတူဦးက VOA ကိုပြောပါတယ်
။အာရှနိုင်ငံတွေရောအထူးသဖြင့်အိန္ဒိယချင်းဝင်လေနော်။ထိုင်းပါတယ်၊အိန္ဒိယပါတယ်၊တရုတ်ပါတယ်ပေါ့။အထူးသဖြင့်ဒီသုံးနိုင်ငံပေါ့။လောက်အိုပေါ့။လောက်အိုကတော့တရုတ်ဩဇာခံမှု။အဲ့လိုအနေထားမှာအခုကဒီအရင်ကဆိုရင်အထူးသဖြင့်ထိုင်းပေါ့ဒီတော်လိုင်းရေးတန်တာကိုတော်တော်ဘာပြောမလဲ။စောင့်ကြည့်ပြီးရင်ဒီအကူတဲ့အနေထားယုံကြည်တဲ့အနေထားမှာရှိတော့ပါလိမ့်နော်။ဒါပေမဲ့လက်ရှိမှာဟိုထင်တယ်လားမဖြစ်တော့ဘူးပေါ့တော်လိုက်ဖြစ်ရပါလိမ့်နော်။အဲ့ဒီအခါကျတော့အခုတူတူကဗန်ဒီမအားလောက်နဲ့အထိုင်လျောက်ပြန်ပြီးဆက်ပွက်မဲ့ဆက်ဆက်မဲ့အနေထားရှိတယ်။ဒါကအခုနောက်ဆုံးရတဲ့အသေးပါလိမ့်နော်
။မြန်မာစစ်ကောင်စီအာဏာသိမ်းပြီးနောက်နေဆက်ကုန်တွေရင်းမှာအမေရိကန်ဒေါ်လာတန်းနဲ့ချီပြီးကျဆင်းသွားပါလေ။အခုနှစ်ဧပြီလကနေဇူလိုင်လအထိ၄လအတွင်းနေဆက်ကုန်သွယ်ရေးတွေကနေဒေါ်လာတန်း1500ရရှိခဲ့ပါတယ်။ဒါက2023ခုနှစ်ကာလတူထက်ထက်ဝက်ကျော်လောက်ရောကျသွားတယ်လို့မြမအစည်းအဝေးကူးတန်းဌာနရဲ့စီးရင်တွေမှာဖော်ပြထားပါတယ်ခင်ဗျာ။